This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယိုအန်ယူဂျီသတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီဆီယနာရှင်ပြည်တို့မှကင်းဝေးပြီးကိုစိတ်နှပါဘီကင်းလုံခြုံကြပါစီလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစပြီးရေဒီယိုအန်ယူဂျီမနက်ပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ17ရက်နေ့မနက်ပိုင်းရေဒီယို NUG စီးရီးသတင်းများကိုတင်ပြပေးပါမယ်ကျွန်တော်ကတော့နှွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့နေပြည်တော် PDF ရှေ့တန်းရဲဘော်များကိုကြည်ကာဟဲလ်မတ်နဲ့ဖလိတ်ပြားများတပ်ဆင်တဲ့သတင်းကိုတင်ပြပေးပါမယ်ပြည်သူ့ကာကွယ်ရေးတပ်မတော် PDF အလဲပိုင်းတိုင်းစစ်ဌာနချုပ်နေပြည်တော်တိုင်းစစ်ဌာနမှရှေ့တန်းစစ်မျက်နှာမှာတိုက်ပွဲဝင်နေတဲ့ရဲဘော်များအားကြည်ကာဟဲလ်မတ်နဲ့ဖလိတ်ပြားများတပ်ဆင်ပေးခဲ့တယ်လို့နေပြည်တော် PDF ကထုတ်ပြန်ထားပါတယ်ကြည်ကာဟဲလ်မတ်နဲ့ဖလိတ်ပြားအစုံ100ကိုအောက်တိုဘာလ9ရက်နေ့ကနေပြည်တော်အနီးမှာရှိတဲ့ရှေ့တန်းစစ်မြေပြင်တနေရာမှာတွားရောက်တပ်ဆင်ပေးခဲ့တာလို့ဆိုပါတယ်အဆိုပါကြည်ကာဟဲလ်မတ်နဲ့ဖလိတ်ပြားများဝယ်ယူနိုင်ရန်အတွက် The Key Project မှသိန်း1000 MNSO ဂျပန်အဖွဲ့မှ265သိန်းနဲ့ကုညီတွဲလက် PDF ဇူလိုင်လမှ124သိန်းကျော်ပံ့ပိုးကူညီပေးခဲ့တာဖြစ်ကြောင်းနဲ့ပြည်တွင်ပြည်ပမှအလှရှင်များကိုကျေးဇူးအထူးတင်ကြောင်းဖော်ပြထားပါရခင်ဗျာဆက်လက်ပြီးတော့ဖက်အမ်းမှာတကောင်စီရင်ကောက်အဖွဲ့လုံခြုံရေးစစ်ကား RPG ဖြင့်ပစ်ခတ်ခံရပြီးစစ်သား3ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကရင်ပြည်နယ်ဖက်အမ်းမြို့နယ်တာမညကျေးရွာမြောက်ဖက်ဝင်းစိန်ကျေးရွာဒီယာသီရိရက်ွက်ဝင်းစိန်ဖုံးကြီးကျောင်းမုတ်ဝအနီးတကောင်စီရင်ကောက်ယူနေတဲ့အဖွဲ့ကိုလုံခြုံရေးယူပီးထားတဲ့စစ်သားတစီ RPG ဖြင့်ပစ်ခတ်ခံရပြီးတော့3ဦးသေဆုံးခဲ့တယ်လို့သိရပါတယ်။အော်တိုဘာလ10ရက်နေ့မနက်9နာရီအချိန်မှာစစ်ကောင်စီတပ်သားများလိုက်ပါလာတဲ့ Hijack အမျိုးအစားမော်တော်ယာဉ်ကိုအနီးကပ်ပစ်ခတ်သွားခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်3ဦးသေဆုံးပြီးတော့3ဦးထဏ်ရာရခဲ့တယ်လို့စစ်တပ်ထောက်ခံ Telegram Channel များမှာဖော်ပြထားပါတယ်။ပြစ်ခတ်ခံရပြီးတဲ့နောက်အဆိုပါနေရာကိုစစ်ကောင်စီတပ်ကစစ်တောင်းထိုးရာမှာ RPG တလက်ကိုတိမ်းစီရရှိခဲ့တယ်လို့လည်းဆက်လက်ဖော်ပြထားပါတယ်။အဆိုပါပြစ်ခတ်တိုက်ခိုက်မှုကို KNU PDF အဖွဲ့ကပြစ်ခတ်ခဲ့တာဖြစ်တယ်လို့ဖော်ပြထားပြီးမြန်သက်ဆိုင်ရာအဖွဲ့များဘက်ကတိကျအတည်ပြုထုတ်ပြန်ထားခြင်းတော့မရှိသေးဘူးလို့သိရပါတယ်ခင်ဗျာ။ဆလဘီရမဲသိန်းမှာတကောင်စီရင်လိုက်ကောက်နေတဲ့စစ်ကောင်စီစစ်ကြောင်းနှစ်ကြိမ်တိုင်မိုင်းဆွဲခံရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းရမဲသိန်းမြို့နယ်ပေပင်ရှိရွာမှာတက်ဆွဲထားပြီးတော့အနီးနားကျေးရွာများကိုတကောင်စီရင်လိုက်ကောက်နေတဲ့စစ်ကောင်စီပူးပေါင်းစစ်ကြောင်းကိုနှစ်ကြိမ်တိုင်မိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့တိုက်တောင်းပြည်သူ့ကာကွယ်ရေးအဖွဲ့ထံမှသိရပါတယ်။အော်တိုဘားလာ10ရက်နေ့6နာရီခွဲအချိန်မှာကြောက်ဦးလေးကျေးရွာအနောက်ဘက်အထွက်ကိုရောက်ရှိလာတဲ့စစ်ကြောင်းကိုတော်လိုင်းတပ်ဖွဲ့များကပထမအကြိမ်မိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဆွေတိုက်ခိုက်မှုကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ပြီးတော့ဒဏ်ရာရရှိသူအရေအတွက်ကိုစုံစမ်းနေစေဖြစ်တယ်လို့သိရပါတယ်။ဒါ့အပြင်မနက်ရှင်းနိုင်ကမ်းမှာလည်းလေချင်းကောင်းကြေးရွာကျိုးလမ်းမကြီးပေါ်ကိုထပ်မံရောက်ရှိလာတဲ့အစုပါစစ်ကြောင်းကိုပဲနောက်ထပ်မိုင်း၅လုံးဖြင့်ထပ်မံတိုက်ခိုက်ခဲ့ရာ10ဦးနေရာမှာတင်သေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။အစုပါတိုက်ခိုက်မှုကိုတိုက်တောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရမဲသိန်းခရိုင်ပကဖရမဲသိန်းမြို့နယ်ပကဖနဲ့ပျော်ပွေမြို့နယ်ပကဖညီနောင်မဟာမိတ်၄ဘွဲ့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလဘီတကုံမျိုးနယ်တမရရုပ်ရှင်ရုံအနီးစကားစယာယီဂိမ်းနဲ့ရွှေပြည်သာမျိုးနယ်19ရက်ကွက်အုတ်ချုပ်ရီမူယုံကိုဖောက်ခွဲတိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အော်တိုဘားလ10ရက်နေ့နေ့လယ်7နာရီ45မိနစ်အချိန်ကမှတကုံမျိုးနယ်အလံပြဖရားလမ်းပေါ်ရှိတမရရုပ်ရှင်ရုံအနီးစကားစစစ်သားများအထိုင်ချထားတဲ့ယာယီဂိမ်းကိုဖောက်ခွဲတိုက်ခိုက်ခဲ့ကြောင်း God's Hand Force GHF မှတရင်ထုတ်ပြန်ကြပါရယ်။ရာသီဥတုနဲ့အခြေအနေတည်းရဲ့ကြောင့်နောက်ဆက်တွဲထိခိုက်မှုကိုမသိရသေးဘဲတိုက်ခိုက်မှုအပြီးရဲဘော်များဘေးကင်းစွာဆုတ်ခွာနိုင်ခဲ့တယ်လို့သိရပါရယ်။အဆိုပါတိုက်ခိုက်မှုဟာ M043 စစ်စင်ရေးရဲ့တစိမ့်တရီသားဖြစ်ပြီးတော့တတ်တမမြောက်ဖော်ဆောင်မှုဖြစ်တဲ့အတွင်မြို့ပြတိုက်ခိုက်မှုများအတွက်ဤပညာနဲ့ခဲယံကူညီပေးပါသောညီနောင်တိုက်ခတ် Dragon Revolution Force TRDF ကိုလည်းကျေးဇူးမှတ်တမ်းတင်အပ်ပါကြောင်းဖော်ပြထားပါတယ်။အလားတူအော်တိုဘာလ10ရက်နေ့ည7နာရီဝန်းကျင်အချိန်ခန့်မှာရန်ကုန်တိုင်းရွှေပြည်သာမြို့နယ်19ရက်ွယ်အချမ်းဘတ်မင်းအောင်လိုင်လက်အောက်ခံအုပ်ချုပ်ရေးမှူးရုံးအားအုပ်ချုပ်ရေးအဖွဲ့များရှိစဉ်အမောက်ပိုင်းခရိုင်ပကဖအဖွဲ့နှင့်ပူးပေါင်းပြီးပြင်းအမြင့်လက်ပစ်ပုံများဖြင့်ထိထိရောက်ရောက်တိုက်ခိုက်နိုင်ခဲ့ကြောင်းရန်ကုန်အာမီ YA မှသတင်းထုတ်ပြန်ပါသည်။အုတ်ကြီးနှင့်နောက်လိုက်နောက်ပါများပြင်းပြင်းထန်ထန်ထိခိုက်သွားနိုင်ပြီးတော့ပြည်သူအားမျိုးစုံဖိနှိပ်အနိုင်ကျင့်နေတဲ့တရားမဝင်ရွေးကောက်ပွဲအတွက်အတင်းအဓမ္မသကောင်စရင်ကောက်ခံနေကြတဲ့အုပ်ချုပ်ရေးမှူးများနဲ့နောက်လိုက်များကိုထိထိရောက်ရောက်ထပ်မံတိုက်ခိုက်သွားမှာဖြစ်ကြောင်းထုတ်ပြန်ထားပါရခင်ဗျာ။ဆလဘီခလလွီထူခရိုင်အတွင်းစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရများကြောင့်ပြည်သူ9ဦးဒဏ်ရာရခဲ့ပြီးတော့ပြည်သူ2ဦးကိုလည်းဖမ်းဆီးနှိပ်စက်ခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ကရင်အမျိုးသားအစည်းအရုံးကိုတူးလီအုပ်ချုပ်နေမြေခလလွီထူခရိုင်မူးမြို့နယ်နဲ့လေတုံမြို့နယ်မှာစစ်ကောင်စီရဲ့ပြည်သူလူထုအပေါ်ပြစ်မှတ်ထားတဲ့အကြမ်းဖက်လုပ်ရများကြောင့်ပြည်သူ9ဦးဒဏ်ရာရခဲ့ပြီးတော့ပြည်သူ2ဦးကိုလည်းဖမ်းဆီးနှိပ်စက်ခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။အော်တိုဘာလ10ရက်နေ့မနက်8နာရီမိနစ်20မှာမူးမြို့နယ်ရေဦးစင်ကျေးရွာအနီးစစ်ကောင်စီနဲ့KNL တက်တူကြတိုက်ပွဲဖြစ်ပွားခဲ့ရာစစ်ကောင်စီကလက်နက်ကြီးဖြင့်ပစ်ခတ်ခဲ့တာကြောင့်ရေဦးစင်ကျေးရွာနေဒေသခံ၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်။ဒါအပြင်အော်တိုဘာလ9ရက်နေ့ညနေ 6:50 မိနစ်အချိန်မှာလေစစ်ကောင်စီတပ်ကမအူပင်ကျေးရွာအတွင်ကို drone ဖြင့်ပုံကျဲခဲ့တာကြောင့်နေအိမ်တစ်လုံးထိမှန်ပျက်စီးခဲ့ပြီးတော့ညနေ 9:05 မိနစ်အချိန်မှာခမာယ439တပ်ရင်းမှငနုစန်းကျေးရွာအတွင်လက်နက်ကြီး၄လုံးပစ်ခတ်ခဲ့ရာမှာကျောင်းလာတက်နေတဲ့ကရင်တိုင်းရွာမှအသက်73နှစ်အရွယ်ကလေးတဦးဒဏ်ရာရခဲ့ပါတယ်။အလားတူလေတုံမျိုးနဲ့ကျောင်းစိုးရွာအနီးမှာလည်းစစ်ကောင်စီရဲ့ခမာယ20တပ်နဲ့ခလာယ264တပ်တို့စစ်ကြောင်းထိုးချိန်မှာထောင်ထားခဲ့တဲ့မိုင်းကိုအော်တိုဘာလ10ရက်နေ့နေ့လယ်12နာရီခွဲမှာနှွားကျောင်းနေတဲ့ရွာသားတပ်ဦးနေမိခဲ့တာကြောင့်ခြေထောက်တစ်ဖက်ဖြတ်တောက်ခဲ့ရပါသေးတယ်။ဒါ့အပြင်အော်တိုဘာလ10ရက်နေ့ည9နာရီ10မိနစ်မှာစစ်ကောင်စီရဲ့ခလာယ264တပ်ရင်းမှပစ်ခတ်ခဲ့တဲ့120မမလက်နက်ကြီးတစ်လုံးဟာအင်ပူကြီးရွာအတွင်းကိုကြားရောက်ပေါက်ကွဲခဲ့ပြီးတော့ရွာသားတပ်ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့အော်တိုဘာလ၄ရက်နေ့ကဝက်လာတော်ရွာသားတဦးဖြစ်တဲ့အသက်25နှစ်အရွယ်မင်းသက်ကိုဆိုသူဟာကြောက်တကားမျိုးပေါ်ကိုဈေးသွားဝယ်ချိန်မှာစစ်ကောင်စီလက်အောက်ခံကြောက်တကားရဲတပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်နှိပ်စက်ခဲ့ပြီးတော့ငွေကျပ်5သိန်းတောင်းခံကအော်တိုဘာလ၈ရက်နေ့မှပြန်လွတ်ပေးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ကြောက်တော်ဘုံကျဲခံရမှုကလေးတဦးအပါဝင်တည်ဆုံးသူ၈ဦးခန့်ရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အော်တိုဘန်လ၁၀ရက်နေ့ညနေ၄နာရီခွဲဝန်းကျင်ကကြောက်တော်မြို့အထက်ကနှစ်စာတင်ကျောင်းအနီးနဲ့လမ်းမကြီးအနီးမှာရှိတဲ့အမုံကျိတ်ဆက်ယုံပတ်ဝန်းကျင်ကိုလေရင်ဖြင့်ဘုံနှလုံးချေချခဲ့တဲ့အတွက်ကြောင့်ကလေးငယ်တဦးအပါဝင်တည်ဆုံးသူ၈ဦးခန့်ရှိလာပြီးတော့ထိခိုက်ဒဏ်ရာရရှိသူ၁၀ဦးခန့်ရှိကြောင်းသိရပါတယ်။ကြောက်တော်မြို့မှဈေးကိုဘုံတစ်လုံးနဲ့အထက်ကနှစ်စာတင်ကျောင်းဝင်းထဲဘုံတစ်လုံးစစ်ကောင်စီကဂျက်ဖိုက်တာဖြင့်တိုက်ခိုက်ခဲ့ခြင်းဖြစ်တယ်လို့သိရပါတယ်။လုံးဝမထင်မှတ်ထားတဲ့အချိန်မှာလာကျဲတော့ဒေသခံတယောက်အနေနဲ့ကြောက်တယ်ခြေပြားလက်ပြားအေးဆက်သွားတယ်အခုကလေရင်တန်ချလိုက်တာနဲ့ချက်ချင်းဘုံပေါက်တာပဲလို့ဒေသခံတဦးကပြောဆိုထားတာပါဘုံကျဲခံရပြီးတဲ့နောက်ထိခိုက်သေးဆုံးသူများကိုအရေးပေါ်ကားများကတဲဆောင်သွားပြီးတော့အမည်အသက်အရွယ်လိမ့်စာစသဖြင့်အသေးစိတ်အချက်လက်များအားမသိရသေးပဲကြောက်တော်မျိုးဟာဖုံးလိုက်ဆက်သွယ်ရေးခက်ခဲတဲ့မျိုးဖြစ်တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့ပခုတ်ကူမြို့မှရဲစခန်းမှရဲတပ်သားတအူလက်နက်နဲ့တကွအလင်းဝင်တဲ့တရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းပခုတ်ကူခရိုင်ပခုတ်ကူမြို့မှရဲစခန်းမှရဲတပ်သားတအူလက်နက်နဲ့အလင်းဝင်ရောက်လာခဲ့ကြောင်း Earthquake People's Defense Force ကထုတ်ပြန်ထားပါတယ်။အော်တိုဘာလ9ရက်နေ့မနက်7နာရီအချိန်မှာပခုတ်ကူမြို့မှရဲစခန်းမှအသက်32နှစ်အရွယ်ရှိတဲ့ရဲတပ်သားအောင်ဘိုမင်းဆိုသူဟာလက်နက်နဲ့တကွဆက်သွယ်အလင်းဝင်ရောက်လာခဲ့တာလို့ဆိုပါတယ်။၎င်းရဲတပ်သားဟာဦးစီးတနက်တလန်ကြီးပေါင်းနှစ်ခုနဲ့နိုင်မမကြီး100တောင်းကိုပါရဲယူလာခဲ့တာဖြစ်ပါတယ်၎င်းကိုကောက်ခွေအဖွဲမှຫນွေထွေးပြူငါစွာကျူစုလက်ခံပြီးတော့လုံခြုံတဲ့နေရာကိုအသက်အာမခံချက်အဖြစ်ဖြင့်ပို့ဆောင်ပေးသွားမယ်လို့အတည်ပြုထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာဒီသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေဦးမိုင်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါတော်ရရှင်များရှင်အခုချိန်အားစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုတင်ပြပေးပါမယ်ကျွန်မຫນွေဦးမိုင်ပါ ဒေသန္တရပြည်သူ့ချုပ်ရေးလုပ်ငန်းဆောင်ရွက်ရာမှာပြည်သူ့ကိုမျက်နှာမူလဲအလုပ်လုပ်ကြဖို့ပြည်ထောင်စုဝန်ကြီးချုပ်တိုက်တွန်းတဲ့သတင်းကိုပထမဆုံးတင်ပြပေးသွားပါမယ်။ဒေသန္တရပြည်သူ့ချုပ်ရေးလုပ်ငန်းဆောင်ရွက်ရာမှာပြည်သူ့ကိုမျက်နှာမူလဲအလုပ်လုပ်ကြဖို့ကြားကာလဒေသန္တရပြည်သူ့ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီအစည်းအဝေးအမှတ်စဉ်38မြင်းဆောင်2024ကျင်းပရာမှာပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းကပြောပါတယ်။ကျွန်တော်တို့မြို့သားညီညွတ်ရေးအစိုးရရဲ့မူဝါဒတွေကိုမြို့နယ်ကတာဝန်ရှိသူတွေကကောင်းမွန်စွာအကောင့်ထဲပေါ်ပေးနိုင်မှသာကျွန်တော်တို့ရဲ့အုပ်ချုပ်ရေးရန်တရားကြီးကောင်းမွန်စွာလဲပတ်နိုင်မှာဖြစ်ပါကြောင်းမြို့နယ်တာဝန်ရှိသူတွေအနေနဲ့လည်းအမျိုးသားညီညွတ်ရေးအစိုးရကခန့်အပ်တာဝန်ပေးထားချက်နဲ့ညီပြည်သူကိုမျက်နှာမူလဲအလုပ်လုပ်ကြရမှာဖြစ်ပါကြောင်းကျွန်တော်တို့ဒီတန်တရာပြည်သူ့အုပ်ချုပ်ရေးလုပ်ငန်းဆောင်ရွက်မှုတွေအနေနဲ့လက်တလောအချိန်နေမှာတော့မြေပြင်နဲ့ဗဟိုကြားမှာစနစ်တကျပေါင်းစပ်ညှိနှိုင်းဆောင်ရွက်မှုတွေတဆင့်ပြီးတဆင့်တိုးတက်ကောင်းမွန်လာဖို့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်နေကြတာကိုလည်းမြင်ရသလိုထပ်ပြီးစနစ်တကျလုံနိုင်ဖို့ကိုလည်းဆက်လက်စ조사ကြရအောင်မှာဖြစ်ပါကြောင်းဝန်ကြီးချုပ်ကပြောပါတယ်ဆက်လက်ပြီးတက်ရောက်လာကြသောကြားကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီအဖွဲ့ဝင်များမှ30ခွင့်မြင်းဆောင်2024တွင်ချမှတ်ထားသောဆုံးဖြတ်ချက်ရှေ့လုပ်ငန်းစဉ်များနဲ့ပတ်သက်၍ပြီးစီးမှုအခြေအနေများနဲ့ဆက်လက်ဆောင်ရွက်ရန်ကြံရှိနေသည့်လုပ်ငန်းစဉ်များကိုချပြရှင်းလင်းပြီးတက်ရောက်လာသောတာဝန်ရှိသူများမှအကြေတဝန်ဆွေးနွေးခဲ့ကြပါတယ်အစည်းအဝေးသို့ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများအမြင့်တဲ့အတွင်းဝင်များတွဲဖက်အတွင်းဝင်များနဲ့ဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပါတယ်ရှင်ဆက်လက်ပြီးကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးထူးကိုယ်စားလှယ် Mr. Tom Andrews နဲ့ဒုတိယဝန်ကြီးခွန်ဘဟန်းထံဒေါက်တာထွန်းအောင်ရွှေတို့တွေ့ဆုံတဲ့သတင်းကိုတင်ပြပါမယ်ကုလသမဂ္ဂဤမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးထူးကိုယ်စားလှယ် Mr. Tom Andrews နဲ့မြို့သားညီငွေရေးအစိုးရလူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနဒုတိယဝန်ကြီးခွန်ဘဟန်းထံဩစတြေးလျနိုင်ငံဆိုင်ရာအမျိုးသားညီငွေရေးအစိုးရကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေ CRPH NUG Support Group Australia National Team တို့နဲ့အောက်တိုဘာလ10ရက်နေ့၌ဩစတြေးလျနိုင်ငံကင်ဘာရာမြို့မှာတွေ့ဆုံခဲ့လို့သတင်းရရှိပါတယ်တွေ့ဆုံပွဲတွင်ကုလသမဂ္ဂအထူးဆောင်ဆိုင်ရေးမှူး Mr. Tom Andrews နဲ့အချမ်းဖက်ဆေးဆူအားလက်နက်ခဲယမ်းတင်ပို့ရောင်းချမှုတချို့ကိုတားဆီးလျှော့ချနိုင်ခဲ့ပြီးဆက်လက်ပြီးလည်းလှုပ်ဆောင်သွားမည်ဖြစ်ကြောင်းစင်ကာပူနိုင်ငံအနေဖြင့်စစ်ကောင်စီကိုပံ့ပိုးနေမှုကို90ရာခိုင်နှုန်းထိလျှော့ချနိုင်ခဲ့ပါကြောင်းလေယာဉ်စီးတင်ပို့ရောင်းချမှုကိုဗီယက်နမ်မှအဓိကတင်ပို့ရောင်းချနေသဖြင့်ဗီယက်နမ်အနေဖြင့်ပိတ်ဆို့အရေးယူဖို့တိုက်တွန်းပြောကြားသွားမည်ဖြစ်ကြောင်းဩစတြေးလျဆိုရကိုလည်းအချမ်းဖက်ဆေးဆူအားပိတ်ဆို့အရေးယူရန်တိုက်တွန်းပြောကြားခဲ့ပါကြောင်းတချိန်တည်းမှာပင်ဩစတြေးလျနိုင်ငံအနေဖြင့်လည်းအချမ်းဖက်ဆေးဆူအား Universal Jurisdiction မှတဆင့်အရေးယူဆောင်ရွက်ပေးဖို့တိုက်တွန်းပြောကြားခဲ့ကြောင်းဆိုပါရယ်ဒါအပြင်မြန်မာနိုင်ငံအပေါ်လူသားချင်းစာနာမှုကူညီပေးရာတွင်လည်းအမျိုးသားညီညွတ်ရေးအစိုးရနှင့်မဟာမိတ်တိုင်းသားအဖွဲ့အစည်းများထံချိတ်ဆက်ကူညီဆောင်ရွက်ပေးမှသာအမှန်တကယ်လိုအပ်သည့်နေရာများသို့ရောက်ရှိနိုင်မည်ဖြစ်ကြောင်းအချမ်းဖက်ဆေးဆူပြုလုပ်မိရွေးကောက်ပွဲသည်အတုရောင်သာဖြစ်ကြောင်းစစ်အာဏာရှင်အာဏာတည်မြဲရေးအတွက်ပြုလုပ်နေခြင်းဖြစ်သည့်အတွက်နိုင်ငံတကာအစိုးရများအနေဖြင့်ကန့်ကွက်ရန်လှုံ့ဆော်ရန်လိုပါကြောင်းအချမ်းဖက်ဆေးဆူအားလေယာဉ်စီးတင်ပို့နေသည့်ကုမ္ပဏီအဖွဲ့အစည်းများအားအသေးစိတ်စုံစမ်းစစ်ဆေးကဖိအားပေးအရေးယူမှုများလှုံ့ဆော်သွားမည်ဖြစ်ကြောင်းမြမအရေးပေါ်တရုတ်အစိုးရ၏စွတ်ဖက်မှုကိုလည်းနိုင်ငံတနေငါ၏အချုပ်ချအာဏာကိုအခြားနိုင်ငံမှစွတ်ဖက်နေခြင်းကိုကန့်ကွက်ပါကြောင်းမစ္စတာ Tom Andrews ကပြောကြားခဲ့ပါတယ်ရှင်မြန်မာနိုင်ငံတွင်ဖြစ်ပွားခဲ့တဲ့ရေကြီးရေရှာမှုများကြောင့်အရေးပေါ်လိုအပ်ချက်များအတွက်နော်ဝေးနိုင်ငံမှအမေရိကန်ဒေါ်လာ 9,350,000 ကိုထပ်မံထောက်ပံ့ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံတွင်ဖြစ်ပွားခဲ့သောရေကြီးရေရှာမှုများကြောင့်အရေးပေါ်လိုအပ်ချက်များအတွက်နော်ဝေးနိုင်ငံမှအမေရိကန်ဒေါ်လာ 9,350,000 ကိုထပ်မံထောက်ပံ့တိုးမြင့်ပေးအပ်ခဲ့လို့အောက်တိုဘာ10ရက်နော်ဝေးတန်ယုံရန်ကုန်ကထုတ်ပြန်ပါတယ်။နော်ဝေးနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဝန်ကြီးအန်ဘစ်ခရစ်စတန်ဆန်တီဗီနရမ်ကယတိဥတုပေါက်ပြံမှုကမြန်မာနိုင်ငံရဲ့အခြေအနေကိုပိုဆိုးရွားစေခဲ့ပါတယ်လူပေါင်းရာနဲ့ချီအသက်ဆုံးရှုံးပြီးအများပြားပျောက်ဆုံးခဲ့သလိုတိမ့်နဲ့ချီတဲ့ပြည်သူတွေလည်းအိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ကြရပါတယ်ဒါဟာမြန်မာနိုင်ငံမှာရှိတဲ့လူပေါင်းများစွာရဲ့ထိခိုက်လွဲတဲ့အခြေအနေကိုဖော်ပြနေတာပါပဲဟုသတင်းထုတ်ပြန်ချက်တွင်ထည့်သွင်းပြောကြားခဲ့ပါတယ်နော်ဝေးနိုင်ငံ၏အလှူငွေများကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂ၏လူသားချင်းစာနာထောက်ထားမှုရန်ပုံငွေမှတဆင့်ပေးအပ်သွားမည်ဖြစ်ပြီးကုလသမဂ္ဂဗဟိုအရေးပေါ်တုံ့ပြန်ရေးရန်ပုံငွေCERF အဖွဲ့၏ရေဘေးတုံ့ပြန်မှုအတွက်အမေရိကန်ဒေါ်လာ4,000ထောက်ပံ့ပေးမှုအစီအစဉ်တွေလည်းနော်ဝေးနိုင်ငံအနေဖြင့်10ရာခိုင်နှုန်းအထိပါဝင်ခဲ့ပါတယ်ရှင် ရေးပေးတဲ့ပြိပခတန်ခံရသူများအားကူညီပေးနေသည့်အဖွဲ့အစည်းများ MPS တွင်မကောင်းသည့်တွာလာခွန်တားဆီးကန့်သက်ခံရခြင်းဘေးကင်းလုံခြုံမှုမရှိခြင်းနဲ့ရန်ပုံဝင်နေပါခြင်းများရင်ဆိုင်နေရတဲ့တရင်ကိုနောက်ထပ်တင်ပြပါမယ်ရေးပေးတဲ့ပြိပခတန်ခံရသူများအားတုံ့ပြန်အကူအညီပေးနေသည့်လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းများသည့်လမ်းပတ်စစ်တွေမကောင်းခြင်းအဖွဲ့အစည်းအမျိုးမျိုး၏တွာလာခွန်တားဆီးကန့်သက်ခံရခြင်းဘေးကင်းလုံခြုံမှုမရှိခြင်းနဲ့ရန်ပုံဝင်နေပါခြင်းများအပါအဝင်စိန်ခေါ်မှုများစွာရင်ဆိုင်နေရကြောင်းအနောက်ချမှတရင်ထုတ်ပြန်ပါတယ်မြန်မာနိုင်ငံရှိရက်သားများသည့်ကျဲပြန့်လာသည့်ပြိပခါနှင့်ထိခိုက်သေးခြင်းမှုရှိခဲ့သောရေးပေးတင်ခြင်းများအပါအဝင်များပြားလာသည့်အနေကိုကြုံတွေ့နေရပြီးနိုင်ငံတော်နေရဆွန့်ခွာသူဦးရေခန့်မှန်းခြေ3တန်းကျော်ရှိရလို့ဖော်ပြထားပါတယ်မြို့နယ်ပေါင်း330အနက်မှမြို့နယ်80ရှိပြိပခါတန်းကြောင့်နေရဆွန့်ခွာနေကြရသူအများပြားပါဝင်ခန့်မှန်းခြေလူဦးရေတန်းတန်းခန့်ရေးပေးတင်ခဲ့ရလို့သိရပါတယ်မြန်မာနိုင်ငံအနောက်မြောက်ပိုင်းအရှေ့တောင်ပိုင်းနဲ့ရခိုင်ပြည်နယ်တွင်အများဆုံးရေပေးတင်ခဲ့ပြီးလေယာများစိုက်ပျိုးမွေးမြူရေးလုပ်ငန်းများရေနှင်းမြုပ်ခဲ့ကအသက်မွေးဝမ်းကြောင်းများအကြီးအကျယ်ထိခိုက်ဆုံးရှုံးခဲ့ရပြီးလက်နက်ကင်ပြိပခါရဲ့ဆဲချင်းမရှိခြင်းကြောင့်နေရင်ဆွတ်ခွာထွက်ပြေးခြင်းများအယက်သားထိခိုက်ဒေဆုံးခြင်းများဆက်လက်ဖြစ်ပေါ်လဲရှိကအယက်သားကာကွယ်စောင့်ရှောက်ရေးဆိုင်ရာစိုးရင်ဖွေရများလည်းမြင့်မားနေဆဲဖြစ်တယ်လို့ဖော်ပြထားပါတယ်ကုလသမဂ္ဂအရေးပေါ်တုံ့ပြန်ရေးဗဟိုရန်ပုံငွေကအမေရိကန်ဒေါ်လာ၄တန်းခွင့်ပြုပေးထားပြီးနိုင်ငံတကာအလှရှင်များကလည်းဒေါ်လာ၃တန်းကျော်ထပ်မံထည့်ဝင်သွားမည်ဟုကြိပြုထားကြရလို့သိရပါတယ်ဆဲလပိုင်းအတွင်ဝင်ရောက်လာပြီးဖြစ်သည့်မြန်မာနိုင်ငံ၏2024လူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်များနဲ့တုံ့ပြန်ရေးလုပ်ငန်းစီမံချက်သည်လိုအပ်သည့်ရန်ပုံငွေ၏ 28.500 ခိုင်နှုန်းမြတ်သားရရှိထားပြီးကျေပြန့်လာသည့်လိုအပ်ချက်များကိုအလုံးရင်းဖြင့်အကူအညီပေးတုံ့ပြန်နိုင်ရန်ထပ်ဆောင်းရန်ပုံငွေများအရေးပေါ်လိုအပ်ကြောင်းထုတ်ပြန်ထားပါတယ်ရှင်ဆက်လက်ပြီးမြန်မာပြည်တွင်းရေးကိုပြည်ပနိုင်ငံတွေကဝင်ရောက်ဆွဖျားစီစဉ်နေတာကြောင့်ပြည်ပအင်အားစုတွေကအတင်းကျပ်သုံးမပြုတ်နိုင်စေရန်နဲ့လိုလားအပ်တဲ့အငင်းပွားမှုပြိပခတွေမှာပါဝင်ခြင်းကာကွယ်ရန်အတွက်လိုင်နာရမိစီကံချက်တွေကို MNDAA ထုတ်ပြန်တဲ့သတင်းကိုတင်ပြပါမယ်။မကြာသေးမီကမြန်မာပြည်တွင်းရေးတွင်ပြည်ပတပ်ဖွဲ့ဝင်များဝင်ရောက်ဆွဖျားစီစဉ်နေကြောင်းသတင်းရရှိပြီးလက်ရှိရှုပ်ထွေးနေသောပြည်တွင်းအခြေအနေအရကျွန်ုပ်တို့ပါတီနဲ့ကျွန်ုပ်တို့၏တက်မတော်အားပြည်ပအင်အားစုများကအတင်းကျပ်သုံးမပြုတ်စေရန်နဲ့မလိုလားတော်အငင်းပွားမှုများနဲ့ပြိပခါများတွင်ပါဝင်ခြင်းမှကာကွယ်ရအတွက်ကျွန်တော်တို့ပါတီအစိုးရနဲ့တက်မတော်နဲ့သက်ဆိုင်သည့်ပုဂ္ဂိုလ်များအတွက်လိုက်နာရမယ့်အစည်းအဝေးချက်တွေကို MNDAA မှအောက်တိုဘာ9ရက်နေ့ဆွဲနဲ့သတင်းထုတ်ပြန်ပါတယ် MNDAA နဲ့ဆက်ဆက်သူတွေအာဆီယံနိုင်ငံများအမေရိကန်နဲ့အနောက်နိုင်ငံတွေကိုခရီးသွားလာတာတွေတားမြစ်ခြင်းခွင့်ပြုချက်များပဲမြန်မာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံတကာငြိလာခန့်တွေမှာပါဝင်ခြင်းမှတားမြစ်ခြင်းခွင့်ပြုချက်များပဲအမေရိကန်နဲ့နောက်တိုင်းမီဒီယာကသတင်းထောက်တွေနဲ့တွေ့ဆုံမေးများမှုကိုတားမြစ်ပြီးအခုနှစ်တွင်ပြည်ပမီဒီယာတွေရဲ့အင်တာဗျူးကိုလက်မခံခြင်းခွင့်ပြုချက်မရဘဲမြန်မာနိုင်ငံအခြေအနေပေါ်ပုတ်ကလစ်ကနဲ့အဖွဲ့အစည်းအမည်ဖြင့်ယက်တီချက်နဲ့သဘောထားဖော်ပြတာတွေကိုတားမြစ်ခြင်းစတဲ့စီကံချက်များကိုဖော်ပြထားပါတယ်စီကံဖောက်ပြက်သူတွေကိုအခြေအနေနဲ့အကျိုးဆက်ပေါ်မူတည်ပြီးသက်ဆိုင်ရာကတာဝန်တွေကိုစောင့်ရွက်သွားမယ်လို့ထုတ်ပြန်ထားပါတယ်ရှင်နိုင်ငံတော်အကြမ်းဖက်ဆီအုပ်စုကအရှင်လက်လက်မိရှုတက်ဖြတ်မှုကြောင့်တေဆုံးသူ35ဦးနဲ့ဖမ်းဆီးတက်ဖြတ်ခံရပြီးနောက်ရုပ်အလောင်းမိရှုခံရသူ15ဦးစုစုပေါင်း50ဦးရှိခဲ့တဲ့တရင်ကိုနောက်ဆုံးတင်ပြပါမယ်။နိုင်ငံရေးအကျဉ်းသားများကုင္ကြီးဆောင်ရှောက်ရေးတင်မှကောက်ယူထားသောတရင်အချက်လက်များအရ2024ခုနှစ်ဇန်နဝါရီလ1ရက်နေ့မှအောက်တိုဘာလ10ရက်နေ့အထိနိုင်ငံတော်၌အကြမ်းဖက်ဆီအုပ်စုကအရှင်လက်လက်မိရှုတက်ဖြတ်မှုကြောင့်တေဆုံးသူ35ဦးနဲ့ဖမ်းဆီးတက်ဖြတ်ခံရပြီးနောက်ရုပ်အလောင်းမိရှုခံရသူ15ဦးစုပေါင်း50ဦးရှိသည်ကိုအမိနဲ့တကွာအတီးပြုတ်နိုင်ခဲ့လို့ဖော်ပြပါရယ်အဆိုပါ50ဦးအနက်သက်60နှစ်နဲ့ထက်သေဆုံးသူ22ဦးပါဝင်ပြီးမလေးတိုင်းမှာ19ဦးဖြင့်သေဆုံးမှုများဆုံးဒေသဖြစ်တယ်လို့သိရပါရယ်စတေမာလ25ရက်နေ့နံနက်ပိုင်းအချိန်တွင်မလေးတိုင်းမြင်းချမ်းမြို့နယ်ဖုန်ကျေးရွာသို့မြင်းချမ်းမြို့အခြေဆိုင်အပတ်15ချင်းမြန်တက်ရင်မှတပ်ဖွဲ့ဝင်များနဲ့ပြူစောတီပူပေါင်းဖွဲ့တို့ဝင်ရောက်စီးနင်းခဲ့ပြီးနောက်ဒေသခံများဖြစ်ကြသည့်ဦးရဲဝင်ဦးအောင်ကျော်စင်နဲ့ကိုကျော်စွာဝင်းတို့အားဖမ်းဆီးခဲ့ပါရယ်စေအုစုကဦးရဲဝင်၏ခြေထောက်ကိုရိုက်ချိုး၍ရင်းဘက်ကိုဓားဖြင့်ထိုးကာတနက်ဖြစ်ပြစ်ခတ်တက်ဖြတ်ခဲ၍တော်၎င်းကိုကျော်စွာဝင်းကိုလည်းလေပင်ဓားဖြင့်လှီကာပြစ်ခတ်တက်ဖြတ်ခဲ၍တော်၎င်းဦးအောင်ကျော်စင်၏ဦးခေါင်းကိုလည်းတနက်ဖြစ်ပြစ်ခတ်တက်ဖြတ်ခဲ့ပါရယ်ထို့နောက်၎င်းတို့၏ရုပ်အလောင်းများကိုဒေသခံနေအိမ်အချို့အားမီးရှို့ချိန်၌ထည့်သွင်း၍မီးရှို့ပစ်ခဲ့ကြတယ်လို့သိရပါရယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်မင်းတီဟန်မင်းစစ်တွင်နဲ့ခရှဲကပေးပို့ထားတာဖြစ်ပါရယ်ရှင်
ပြည်တွင်သတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးတော့သရော်စာကန်ထားဖြစ်ပါတယ်
ကဘာတိုင်ဆုံးမောင်စင်မုံရေးသားထားပြီးလွတ်လပ်၍ဦးဖတ်ကြားထားတဲ့တရုတ်ဥပဒေဆိုတဲ့သရော်စာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။တရုတ်ဥပဒေစစ်ဥထမ်းဖို့အိမ်ထဲဝင်ဆွဲတဲ့အဆင့်ဆိုတော့စစ်ရေးဘလောက်ရှုံးနိမ့်နေပြီလဲဆိုတာတွက်ကြည့်စရာတောင်မလိုတော့အညာကလည်းမညာတော့ဘူးဥတလင်မှာစစ်ကြောင်းလိုက်ဖြုတ်တာနဲ့မြင်းကြံတွေကကြောက်ကံပြူတရွာလုံးဝင်စီးတာနဲ့တပိတ်ကျင်းစင်ကူးတပရင်းမြို့တိန်းတာနဲ့ဌာနချုပ်ကိုအမြောက်နဲ့ထုတာနဲ့အလင်းဝင်တာနဲ့ပင်လယ်ဘူးမှာလက်နဲ့ချတာနဲ့ပြောနေဆိုနေတုန်းကိုအန်းကိုအန်းတော်မာနဲ့အနောက်ပိုင်းတစ်ခုလုံးအန်းခံရတော့မှာဖြစ်တယ်လို့မြောက်ပိုင်းလဲပန်းခံရတော့မယ်အခြေရှမ်းမြောက်မလဲလမ်းပြောက်လမ်းပြောက်ရုံမကလမ်းပါမလျှောက်နိုင်တော့လို့တရုတ်ဂျိုင်းတောင်နဲ့ထော့နင်းထော့နင်းသွားနေရတောင်ပိုင်းလဲရောင်ကိုင်းကရင်ဒုတ်ချက်နဲ့ပြုတ်ထွက်သွားတဲ့စခန်းတွေများပြီဘိတ်တဝဲမှာလဲကြိတ်နေထားလို့ကော့ချင်းဘက်ကလည်းဘင်းချက်ပကိုးကြောကလည်းကို့လီကို့ထိုးမိုးပေါ်ရောက်ရောက်မကွေးကြောမလဲကွေးတော့လက်တွေမဆန့်နိုင်ကြတော့စစ်ရဲမှာလစ်ပြေးနေရတဲ့ကြားသူတို့ဝန်ကြီးချုပ်နှုတ်ဆက်ခရီးမှာမန်းလေးကလည်းမန်းသွေးရဲရဲပြတော့မြို့ပြလူတို့ရဲ့သဘောကိုအဟောဝတ္တအဩဘွယ်မြင်ရလို့သွေးလေပြက်စစ်ဘေးမီဘေးလေတက်ဘေးကြားရေဘေးတက်ထလှုပ်လဲတက်ပြုတ်ပူတာပိုနီးလာတယ်ပြည်တွင်းပြပဆယ်လီယောဆက်တလီယောခရီးမဖင့်ဝိုင်းကူပင့်ကြကိုပြည်သူအတွက်ကိုလှုပ်နိုင်တာဆိုချက်ချင်းထလှုပ်ကြမြို့တွင်းမြို့ပတူပြိုင်ကူးကြတော့တဖြည်းဖြည်းနဲ့မအလာနဲ့စစ်အုပ်စုဟာကိုရှို့တဲ့မိချာကိုပိတ်မိသားမကင်မိမီးမကင်မိအခြေဆိုင်လာပြီနိုင်ငံတကာကလည်းငလိုင်းမဟန္တာအကုန်သိဘာတစ်ခုမှတောက်ဖြစ်ရှိအောင်မလုပ်တတ်မှန်ကောလောက်ရကောင်းမှန်မသိတာရောလောက်ကောင်းစိတ်စေတနာမရှိတာရောအကုန်သိလို့အခုဆိုနုကြည်နဲ့ ERO တွေပါချိတ်ဆက်လာပြီယူကရိန်းနဲ့အပူမငိမ့်တဲ့ပူတင်ကိုလည်းသိအားကိုလို့မရတရုတ်ကြီးပဲမြင်းလုတ်စီးနေရတဲ့ဘဝဝမ်ရီတောင်ကြံမိကြံရသူ့အဝါကိုသူပြန်ကြည့်ရတော့မယ်လေပြည်သူစိတ်တက်ကိုမလိုက်တပတ်ဆက်လုပ်လို့မရတော့ဘူးဆိုတာသိလောက်ရောပေါ့သူ့ရဲ့ကြာကူလီအစီအစဉ်တွေဟာရေရှည်မှာလူလိုသူလိုအမြင်ခံရဖို့မဖြစ်နိုင်ပဲအမိုက်ကစပြတ်တာမီးလောင်နိုင်တယ်မဟုတ်လားကိုပြည်သူကိုကိုပြန်တတ်နေတဲ့စစ်တပ်ထက်အမိုက်ဖြစ်တာဘာရှိသေးလဲဒီလိုရုပ်ကန်းယူနှံတဲ့စစ်အုပ်စုနဲ့ပေါင်းတာဟာတရုတ်ဆိုဒီမှာဘာလဲလို့တဆိတ်ရိုက်ထားတယ်လို့မြင်ရမယ်ကိစ္စ။ဒါကဘာလုံးအနှံ့အာနာရှင်အာနာယူတွေနဲ့ပေါင်းပြီးမတိန်ကျင့်လက်ထပ်ထားတယ်လို့စီမံကိန်းတွေကြောင့်လွတ်မြောက်လူသူတရားမျှတလူသူအမျော်မြင်ရှိသူတို့အနာဂတ်မှာကဘာလုံးချီတရုတ်ဆန့်ကျင်ရေးတော်ပေါ်လာနိုင်တာမဟုတ်လား။ရည်သူကဘာတိုင်ဆုံးမောင်စစ်မုံတော်လန်သူအပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နေဦးပ
ါ Radio NUG သတင်းရှင်များခင်ဗျာဒီနေ့မနေ့ရက်နောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုမှာတော့ရခိုင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုယူလာတန်တာကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ
ပါအခုချိန်ကစပြီးပြီ Radio NUG တပတ်အတွင်းသတင်းတွေကိုရခိုင်ဘာသာနဲ့တောင်စာပီလာဖို့ break ပါရယ်အကျွမ်းရူလာတန်တာပါစိုင်းရီဂန်တာဖာကိုအထူးအားစိုက်ခဲ့ဖို့ပရီထောင်စုဝန်ကြီးချုပ် program တောင်ကိုပနာမတောင်စာပီပါမယ်စိုင်းရီဂန်တာဖာကိုအထူးဂရုစိုက်ခဲ့ဖို့အမျိုးသားညီညွတ်ရေးအစိုးရအဖွဲ့အစည်းအဝေးအမတ်ဆိုင်28နိုင်မြိုင်ဆောင်2024မှာပြည်ထောင်စုဝန်ကြီးချုပ်မင်းဝန်းခိုင်သင်ကပြောပါရီစိုင်းရီအရှင်အာကောင်မုံစောနိုင်ငံတကာစားဆန်ရေးဘာကအရီတီပိုမိုဘရီကေအာကောင်ရေအတော့အထောက်အပံ့ price စီပိုင်းမဟာမိတ်တော်လန်ရေးအန်အားစုတီနောက်နိုင်ငံရေးအရာဆွေးနွေးမှုတီအတော်လေးပိုမိုဘရီကေထီရောက်ဖို့အရှာတစ်ခု price ပါရီယွန်ဂရောင်စိုင်းရီကန်နာဖာကိုအထူးအားစိုက်ကြရဖို့ price တီပိုင်းတပိုင်း
ုင်နာထေမှာပေါင်းဆိုင်းစားစီမံနေကြရဖို့ကိစ္စလေးရှိပါသင်ရေညွန်တော်ကောင်ကျွန်တော်တို့အမရသညီညွဲ့ရဲ့အဆိုရာအနေနဲ့ပရန်ဆန်ထားသားရေနိုင်ငံရေးအရေးတခုကိုလေနိုင်မှန်လက်မှန်ဖရိုက်အောင်တော်လန်ရေးအတော်ထီရောက်မှုရှိအောင်ဝိုင်ဝန်းဆွေးနွေးပြီးကဂရုပရန်သောဆော်တွေကိုဂရုပရန်ပရန်ဆန်သောဆော်တွေကိုပရန်ဆန်ရဖို့အရှင်လေးဖရိုက်ပါရီလို့ဝန်ကြီးချုပ်ကပြောပါရီညွန်အပရန်ဆိုင်းအုပ်စုသောနိုင်ဦးတော်လန်ရေးကိုနှိမ်နှံ့ရှောင်လို့သကောင်စရန်ကောက်ယူခရန်းကိုလာနေသဖွယ်အသုံးရှားလာသော Friday လို့လေရေထောင်စုဝန်ကြီးချုပ်ကပြောပါရီဆာလာပီကေပုံနာကျွဲနဲ့ပေါတိုမရုကိုစိုက်ကောင်စီကဘုံဂရီတိုက်ခိုက်ရေးတရုံးကိုတောင်းစားပေးပါမယ်။အော်တိုဘာလာရှိုင်ရာနေမိုထားဖဆစောတနာရီခွေခန်းမှာပုံနာကျွဲမရုနေကွန်းတောင်ရနာမရုံဂရီရာကိုအဂရန်ဖာစိုက်ကောင်စီတဲကဂျားဖိုက်တာနာပေါင်ငါရာဘုံလေးလုံးခရီရှာလို့အင်တရှိုးပြားစီလာခရီလို့ဒေတာခန်တီပါကသိရပါရီကွန်းတောင်ရမှာဘုံသုံးလုံးခရီရှာမွန်ဂရောင်းလူနေအင်ခရောင်းလုံးပြားစီလာခရီကမရုံဂရီရာကနင်းအင်တရှိုးလေးတို့ပြားစီလာခရီလို့သိရပါရီအလာတူအော်တိုဘာလာရှိုင်ရာနေမောထားဖတနာရီလေးစင်မင်းနေခမ်းမှာပေါတိုမရုနေနဲတောင်မရွာကိုဂျားဖိုက်တာနာဘုံကရီတိုက်ခိုက်မုံကောင်ဘုံစားထိမ့်မဲ့ပြိကေဒေတာခန်တူထိခိုက်တန်ရာရာခရီလို့သိရပါရီနဲတောင်ဘရန်ရာဖရကူနာကဓမရုံဒေတီကိုကြားလို့ဓမရုံပြားစီလာရီလို့သိရပါရီယောင်အဘရန်မောထားဖနိုင်နာရီခမ်းမှာစိုက်တွေမှာရှိရီစိုက်ကောင်စီတဲကအတွေ့လိုက်တုံးစေတလုံးတိတိပိုက်ခဲခါဗနာပေါတိုမရုနေတောင်ဥမော်ရာတောင်ဖူရာတိခုံရာနာမန်ဒေရာတို့မှာကြာရောက်ပေါက်ခွေခါပါရီဆလာပိရရခိုင်မှာဒေတာခန်ပြည်သူတိကျဲမာရီပြဒနာရွန်ဆိုင်နေရရတဲ့တောင်းကိုတောင်းစားပေးပါမယ်။အာရာခတက်တော်အေအေနော်အဂရင်ဖာဆိုင်ကောင်စီတဲ့တိကြောဘရန်တိုက်ပွေဖရိုက်ပွားမုံတနိုင်နေပါအဂရာမှာရခိုင်ပြည်ဒေတာခန်တိအနေနဲ့ကျဲမာရီဆိုင်ရာပြဒနာတိကိုအဓိကရွန်ဆိုင်နေရကောင်ဒေတာတော်နေထိုင်ရလူတိကပရော့ဂရရီလို့ဝက်စတန်ရူးစ်မှာဖော်ပြထားပါရီစီဝါတီဘရလက်ခရန်စီမရာခရန်စီရုံစီခဲအများစုမပေါ်နိုင်ခရန်နော်စီဝါကျွန်းကြရီစီဖာဆိုင်ရာဝန်ထမ်းတိမရှိခရန်ရောဖရိုက်နေရလို့သိရပါရီကြောက်ဖရုံမျိုးပေသူစီရုံကြီးမှာလားရှိဆရာဝန်ဦးရီမှာစီရုံအုပ်ကြီးအပါဝန်၃ဦးခဲရာရှိရီလို့အဆိုပါဆရာဝန်ဒီကလေးပရန်ပါစီခဲအထိုင်မြရီအတော့စီရုံကလူနာတိမှာသူနာဘရူတီနောက်ရာကိုသားခဲရာပြီးကရော့ကဝေဒနာပြောက်ကောင်းမှုနေပါကောင်သိရပါရီယွန်အပရန်ပုံနာကျွန်းကြောက်တော့မြောက်ဦးမှန်ပရာမေပုံနာပေါတုံမျိုးနေဒီမှာလေဒေသနေလူထုမှာကျဲမာရီကိစားတိခါခေလို့ရှိနေပါရီစိုက်တွေကလွေပြီးကမြောက်ပိုင်းတစ်ခုလုံးမြောက်ဦးမျိုးနေရှိစီရုံတစ်ခုထဲကိုအဓိကအားထားနေရပြီးကအဆိုပါစီရုံမှာလေကျွန်းကြံရီစီဖားဆိုင်ရာဝန်ထမ်းတိမရှိခရန်အခရခန်ကြားရီရုကာရာဖွေရီကရိယာတိမရှိခရန်တိကောင်လူနာတိမှာရော့ကာပြောက်ကန်ရီလူနေပါပြီးကတီဆုံရီလူတိမြပရလာကောင်ဖော်ပြထားပါရီဆာလာပြီးကအနာသိမ့်ပြီးဆိုင်ကားပေါင်းနိုင်ငံရေးအကြံသားစုစုပေါင်း 21,000 ကျော်ဖန်စီထိမ့်သိမ့်ခံထားရာခရန်မှာကကောင်အကြည့်တန်ဆိုဝါလှရီလို့ဗြိတိရှားတန်ရုံဘရန်ကောင်ကပရိုက်တန်ရှုံးရှားရီတဲ့တောင်းကိုတောင်းစားပေးပါမယ်အနာသိမ့်ပြီးခါကပေါင်းနိုင်ငံရေးအကြံသားစုစုပေါင်း 21,000 ကျော်ဖန်စီထိမ့်သိမ့်ခံထားရာခရန်မှာကကောင်အကြည့်တန်ဆိုဝါလှရီလို့အော်တိုဘာလာခွန်နိုင်ရမှာဗြိတိရှားတန်ရုံဘရန်ကောင်ကပရိုက်တန်ရှုံးရှားလိုက်ပါရီဒေါက်တာဆော်မရမောင်ကိုယ်လွန်လှရီကောင်တီးရရဲ့အတော့အလွန်ဆိုင်မကောင်ဖရိုင်မင်းပြိကေမိန်းသားစုဝန်တင်းနောက်ထဲတူဝန်နေဂရီကွေရာပါရီမြန်မာနိုင်ငံဒီမိုကရေစီရီအတော့ဒေါက်တာဆော်မရမောင်ဤပန်းပိုးကူညီမှုတီးကိုအောင်မင်းတတိရနိုင်ဖို့ဖရိုင်ပြိကေနာမကျန်းဖရိုင်နေဆောင်ကာလာအတော့ဖန်စီခန်ထာရာခရောင်းအပါဝန်သူဤဘဝတစ်လျှောက်လုံးအရှင်ကရာမရောင်းစွာမတရာဖန်စီရှုံးအောင်ခန်ထာရာခရောင်းကိုလေတခုပိုင်လေးမိန်းပြောင်းနိုင်ဖို့ဆောမဟုတ်ပါအာနာသိမ့်ပြီးခါကပေါင်းနိုင်ငံရေးအကြိုင်သားစုစုပေါင်း 21,000 ကျော်ဖန်စီထိမ့်သိမ့်ခန်ထာရာခရောင်းမှာကကောင်အကြည့်တန်ဆိုဝါလာရီလို့တန်ယုံအဂရီအကေခန်ဖလက်ဟက်တီကဆိုပါရီယွန်ဘရောင်းမြန်မာနိုင်ငံမှာရှိရနိုင်ငံရေးသမားတိဆိုမိမိရိုရုံဂရီယာကိုရက်ဒီခရောင်းအတော့ဂရန်တန်ဆိုရာလာရီအခါအခေမျိုးစုံနာရန်ဆိုင်နင်ဂဲရာဘရီကေဒေါက်တာဇော်မရောင်းမောင်ပိုင်နိုင်ငံရေးအကြံသားအများစုသောတောင်းတော်ရီကျမ်းမာရီဆောင်းဆောင်မုံနောက်စီကုတာခွမ်မရာရှိဘေးဆိုရာလာရီအခရီနီတီမှာထိမ့်သိမ့်ခံထားကြရပါနာမတရာဖန်စီရှုံးအောင်ခံထားရသူအလုံးကိုဗရန်လွှဲပြီးဖို့ UK ကထဲလောက်မနာတောင်းဆိုလိုက်တယ်လို့ဆိုပါရယ်အခုတောင်စားပိခရီတရွန်တီကို Video NUG အဖွဲ့သားတီကပြပိုထားဆောင်ခိုင်းပါရယ
်ဒီကနေ့ကတော့ဒီမျှနဲ့ပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။